မြန်မာနိုင်ငံမှာဒီလဒုတိယပတ်အတွင်းကျင်းပမဲ့အရှိအာရှထိပ်သီးဆွေးနွေးပွဲတက်ရောက်မဲ့အိန္ဒိယဝန်ကြီးချုပ်ကဂုံသွယ်ရေးနှစ်နိုင်ငံကြားချိတ်ဆက်ဆောင်ရွက်ရေးနဲ့ယဉ်ကျေးမှုဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးမယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒါအပြင်အိန္ဒိယမြန်မာနယ်စပ်တစ်လျှောက်လုံခြုံရေးရာမဟာဗျူဟာအရေးကိုလည်းအလေးထားဆွေးနွေးကြမှာဖြစ်ပါတယ်။ Writers သတင်းတပုတ်ပေါ်အခြေခံပြီးမတ်တင်ကြီးထိုက်ကပြောပြပါမှာ။
မြန်မာနိုင်ငံမှာကျင်းပမယ့်အိန္ဒိယအာဆီယံအစည်းအဝေးတက်ရောက်ဖို့ရှိတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအနေနဲ့မဟာဗျူဟာနဲ့ယဉ်ကျေးမှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တယ်လို့မနေ့ကပဲအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကထုတ်ဖော်ပြောဆိုပါတယ်။အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရစီရအက်ကဘာဦးတင်ကညီလာခံမှာအိန္ဒိယဘက်ကဆွေးနွေးမဲ့ကိစ္စတွေကိုသတင်းတောက်တွေကိုအခုလိုပြောပါတယ
်။ There are 3 Cs if you would like to know.One is commerce, the other is connectivity, and a third is culture.
ဆွေးနွေးမယ့်အကြောင်းအရာသုံးခုရှိပါတယ်။အဲ့အရာတွေကတော့ဒီကူးသန်းရောင်းဝယ်ရေးချိတ်ဆက်ဆောင်ရွက်ရေးနဲ့ယဉ်ကျေးမှုတွေပဲဖြစ်ပါတယ်။ဒါ့အပြင်ဝန်ကြီးချုပ်အနေနဲ့မဟာဗျူဟာကိစ္စရပ်တွေကိုလည်းအာယုံဆိုင်ဆွေးနွေးဖို့ရှိပါတယ်။အိန္ဒိယနဲ့မြန်မာတို့ဟာနယ်စပ်ချင်းထိစပ်နေတဲ့အိန္ဒိချင်းတွေဖြစ်တာမို့လို့ဗျူဟာကျစီမံခန့်ခွဲမှုကလည်းအဓိကထားဆွေးနွေးရမယ့်ကိစ္စတစ်ရပ်ဖြစ်ပါတယ်
။အိန္ဒိယအာဆီယံညီလာခံကိုဒီလ12ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။နောက်တစ်နေ့နိုဝင်ဘာလ23ရက်နေ့မှာကျင်းပတဲ့အရှေ့အာရှထိပ်သီးညီလာခံကိုလည်းမစ္စတာမိုဒီတက်ရောက်မှာဖြစ်ပါတယ်။အိန္ဒိယအာဆီယံမဟာဗျူဟာကျပူးပေါင်းဆောင်ရွက်မှုအပေါ်မှာတော့အတင်းဝင်အနီလ်ဝါဒဝါက 2015-2020 အာဆီယံလုံခြုံရေးအစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းအဖြစ်ဆောင်ရွက်မဲ့ကိစ္စတွေကိုအခုလိုပြောပါတယ်
။ The focus will be on people to people contacts, increasing the civilizational linkages.making sure that there are
လူလူအချင်းချင်းဆက်နွယ်မှုကိုအာရုံဆိုင်လုံဆောင်မှာဖြစ်ပါတယ်။အရပ်ဆိုင်ရာချိတ်ဆက်ဆောင်ရွက်မှုတွေတိုးမြင့်ပြီးအာဆီယံနိုင်ငံတွေနဲ့ဘာသာစကားဘာသာရေးရိုးရာဓလေ့ထုံးတမ်းဝစားစင်ရင်မှုနဲ့ရိုးရာလက်မှုပညာတွေနဲ့ဆက်ဆက်နိုင်ဖို့လုံလောက်တဲ့လေ့လာမှုတွေကိုလုံဆောင်မှာဖြစ်ပါတယ်
။အာဆီယံအစည်းအဝေးတွေနဲ့အရှေ့အာရှထိပ်သီးညီလာခံကိုမြန်မာနိုင်ငံနေပြည်တော်မှာနိုဝင်ဘာလ12ရက်နေ့ကစပြီးတော့ကျင်းပတာမှာတော့အာဆီယံဒေသရင်းခေါင်းဆောင်တွေနဲ့ဩစတြေးလျအိန္ဒိယနဲ့တရုတ်နိုင်ငံတို့ကဝန်ကြီးချုပ်တွေအပြင်အမေရိကန်သမ္မတလည်းတက်ရောက်မှာဖြစ်ပါရဲ့ရှင်